ဒီကနေ့နဲ့ပတ်မှာလူသားပေတို့ကအခြေအနေအလျင်မြန်လျော်ယွင်းလာနေပြီးလူထောင်ပေါင်းများစွာအနေနဲ့သူတို့ရဲ့လူခွင့်ရေးတွေစူးစူးရွားရွားချိုးဖောက်ခံရမယ့်အန္တရာယ်ပိုတိုးလာနေတဲ့ပေါ်ဆိုရင်လည်းကြောင်းဒီမှာနေလူခွင့်ရေးအခြေအနေဆိုင်ရာတူးဆုံစစ်ဆေးရမှုရန်ကြီးတွေကပြောလိုက်ပါတယ်။အကြမ်းဖက်တောင်ရပိုဆိုးလာနေတာဟာအထူးဆိုရင်မှဖြစ်ပြီးချက်ချင်းရပ်ပြရမယ်လို့လည်းဩဂုတ်လ31ရက်နေ့ဇွဲနဲ့ထုတ်ပြန်တဲ့ခုမှာပမောက်ခရန်ကြီးတွေကပြောထားပါတယ်။အစွန်ရောက်ဝါရီတွေရဲ့တိုက်ခိုက်မှုတွေကိုရောအဲ့ဒီတိုက်ခိုက်မှုတွေကိုတုံ့ပြန်လုံဆောင်တဲ့စစ်ဆေးရေးနဲ့ပတ်သက်လို့ပါစိုးရိမ်မိတယ်လို့ဆိုပါတယ်။ဒီအခြေအနေတွေကြောင့်ရခိုင်ပြည်နယ်မှာစနစ်တကျခွဲခြားဆက်ဆံမှုနဲ့တကြောပြန်လာတဲ့အကြမ်းဖက်မှုရဲ့အခြေခံအကြောင်းရင်းတွေကိုကင်တဲ့ဖြေရှင်းရေးကြိုးပမ်းမှုတွေလမ်းလွဲတော့မှာကိုစိုးရိမ်နေလို့လည်းပြောထားပါတယ်။လူ့ခွင့်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုအသေးစားဖြေရှင်းလို့ဆောင်တာမရှိဘူး။နိုင်ငံရေးရာကိုစီးပွားရေးရပါလူတွေဘေးပယ်ခံထားရမယ်ဆိုရင်လူတွေကိုအစွန်းရောက်ဝါဒီတွေကအလွယ်တကူတင်းတင်းပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းဟာအစွန်းရောက်ဝါဒပေါက်ဖွားရနေတာဖြစ်သွားနိုင်တယ်လို့လည်းပေါမောက်ခရင်ကြီးကသတိပေးထားပါတယ်။အကြမ်းဖက်တပ်ခံရတဲ့နေရာတွေကရခိုင်နဲ့တခြားလူမျိုးတွေကိုဘေးကင်းရနေရပြီးစီအာဏာပိုင်တွေကဆွေးပြောင်းပေးနေတယ်လေ။လူရင်းသားမူစလင်တွေကိုအလားတူအကူအညီမပေးဘူးဆိုတဲ့သတင်းတွေပေါ်ဝန်နေမိရဲ့လို့လည်းပြောထားပါတယ်။